နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေချမ်းအရာဒေါန်ဆန်းစုကြည်ကသမရကိုဩဇာလွှမ်းမိုးမဲ့အနေအထားတွေရှိလာနိုင်တယ်ဆိုပြီးတော့ဝေဖန်နေကြပါတယ်ဆရာရဲ့ဆရာတို့ဘာကြောင့်ပေါ့နော်ဒီဥပဒေကိုပြဋ္ဌာန်းဖို့ဆောင်ရွက်ဖြစ်တာမျိုးလဲရှင
်သမရကိုဩဇာလွှမ်းမိုးဖို့ရာဆိုပြီးတော့ပြဋ္ဌာန်းထားတဲ့ဥပဒေမဟုတ်ပါဒီဥပဒေထဲမှာသမရကိုဩဇာလွှမ်းမိုးနိုင်လောက်အောင်ခွင့်လန်းပေးထားတာလေလုံးဝမပါပါဘူးဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်များနဲ့မဆန့်ကျင်စေဘဲနိုင်ငံတော်နဲ့နိုင်ငံသားများရဲ့အကျိုးစီးပွားများအတွက်အကြံပြုချက်များပေးရမည်လို့အတည်ရင်ဖော်ထားတာပါဒီအကြံပြုချက်တွေနဲ့ပတ်သက်ပြီးတော့လည်းပဲမိမိရဲ့သဘောလျောက်အကုန်လုံးကိုလုပ်ဖို့မဟုတ်ဘဲနဲ့ဒီတော်စုလူတွေကိုတာဝန်ခံရမယ်လို့လည်းညွှန်ကြားထားပေးပါတယ
်ဒီဥပဒေကိုကြတော့ဘယ်သူတွေများရေးဆွဲခဲ့တာလဲဒီအတည်ပြုပြဋ္ဌာန်းမှုအတွက်ကဆရာတို့အချိန်ဘယ်လောက်ယူရမယ်အနေအထားတွေများရှိလဲရှင်
ဥပဒေပညာရှင်များပါဝင်တဲ့ဒီအဖွဲ့အစည်းအနေနဲ့ဟိုတွတ်တော်မှာရှိတဲ့ဥပဒေပညာရှင်များအားလုံးစောစောပိုင်းထဲကညှိနှိုင်းပြီးတော့အသိလျော်ဆုံးဖြစ်မဲ့အနေအထားမျိုးကိုရေးချယ်ပြီးတော့ခုဥပဒေပြဋ္ဌာန်းချက်အနေနဲ့တင်တာပါကျွန်တော်ဥပဒေချမ်းကော်မတီကတော့ဒါကိုအသိတော်ဆုံးဖြစ်အောင်စီစဉ်ပြီးတော့ကော်မတီရဲ့ဥပဒေချမ်းအနေနဲ့အမျိုးသားလွှတ်တော်မှာဒီနေ့တင်ပေးတာပါဗျာအမျိုးသားမှာတော့မနေ့ကကိုပြင်းပြနေကြအဲဥပဒေချမ်းကော်မတီရဲ့အစဉ်ခံစားလဲမနေ့ကကိုတပြိုင်နက်တည်းတင်မယ်အမျိုးသားကအတည်ပြုပေးလိုက်ဒါကိုပြည်သူရောပို့ရမယ်ပြည်သူကပြင်ဆင်ချက်မရှိပဲအတည်ပြုမယ်ဆိုရင်ပြည်တော်စုကိုတက်စီရမလို့ပဲနဲ့ပြီးသွားမယ်ဗျလေးလာပါရင်မြန်မာပြီးသွားနိုင်ပါလိမ့်ဗျ
2008ဖွဲ့စည်းပုံအခြေခံဥပဒေမှာပေါ့နော်ပုံမှန်59ဆလုံးဟာဆိုရင်ဒေါန်ဆန်းစုကြည်တဦးတယောက်ထဲအတွက်ပေါ့နော်ရေးဆွဲခဲ့တဲ့ပုံမှန်ဖြစ်တယ်အခုအစိုးရတက်လက်ထက်မှာဆိုရင်လည်းပေါ့နော်ဒေါန်ဆန်းစုကြည်တဦးတယောက်ထဲအတွက်နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေချမ်းဆိုတာမျိုးတင်သွင်းလာတယ်ဆရာရဲ့ဒီအချိန်ရပေါ့ဆရာရဲ့နောက်ပိုင်းခေတ်အဆက်ဆက်မှာတဦးတယောက်ထဲအတွက်ပေါ့နော်တတ်မှတ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့ဆိုတာအစဉ်လာများဖြစ်သွားနိုင်မလားဆရာဘယ်လိုများမြင်ပါလဲရှင်
ပုဂ္ဂိုလ်ရေးတဦးတယောက်တည်းအတွက်ဥပဒေတွေကိုလိုရတာကိုယ်တိုင်ကပုဂ္ဂိုလ်ရေးတဦးတယောက်တည်းကိုရည်ညွှန်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကစတယ်လို့တောင်ပြောရမှလို့ဖြစ်နေတယ်တကယ်လို့အဲ့ဒီပုံအခြေခံဥပဒေမျိုးကိုဒါပြင်လိုက်နိုင်မယ်ပုဂ္ဂိုလ်တဦးတည်းကိုပြင်မှတ်ထားပြီးတတ်မှတ်ထားတဲ့ဥပဒေမျိုးတွေမရှိတော့ဘူးဆိုရင်နောက်မှာအခုလိုပုဂ္ဂိုလ်ရေးရရည်ညွှန်းတဲ့ဥပဒေတွေဆက်ပြီးတော့ပြဋ္ဌာန်းစီရမလိုတော့ဘူးလို့ပြောလို့ရနိုင်ပါတယ်ဗျာ
နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေချမ်းအတည်ဖြစ်သွားမယ်ဆိုရင်ပုံမှန်59စာလုံးကိုပေါ့နော်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရကပြင်ဆင်ဖို့တိတ်တွန်းအားပေးတဲ့အခြေအနေတွေမရှိနိုင်တော့ဘူးလို့များပြောနိုင်မလားဆရာ
အဲ့လိုတော့မဖြစ်ဘူးပြကျွန်တော်တို့ဒီ59စာလုံးအပါအဝင်ဒီမိုကရေစီစံရင်းစံညွှန်းနဲ့လည်းညီတယ်တကယ်ဒီဖက်ဒရယ်ပြည်ထောင်စုကိုဥတည်ပြီးသွားနိုင်တဲ့ဖွဲ့စည်းပုံအခြေခံတရားဖြစ်ထွန်းရေးကိုလည်းပဲဆောင်ရွက်သွားမယ်ဆိုတာပြောတဲ့အတွက်အဲ့ဒီကိစ္စဟာသူ့အရှင်အဟုန်နဲ့သူ့အင်အားနဲ့ပေါ်ပေါက်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဒီဇိုင်းမမတ်သွားမှာတော့အဲ့ဒီကိစ္စလည်းသူ့အတူဒီဇိုင်းမမတ်သွားနေမှာပဲဖြစ်ပါတယ်
ဆရာကြီးအခုလိုအပြေပေးရတော့ RF ရကျေးဇူးတင်ပါတယ်ရှင်
ကောင်းပါပြီဗျာ